ကုလသမဂ္ဂနဲ့နိုင်ငံတကာမှာမြန်မာနိုင်ငံကိုစားပြုဆောင်ရွက်ဖို့ချင်းလူမျိုးမြန်မာနိုင်ငံသားဒေါက်တာဆာဆာကိုရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကတနင်္လာနေ့ကတာဝန်အနှင်းခဲ့ပါတယ်။ချင်းပြည်နယ်ဖွံ့ဖြိုးတိုးတက်ရေးဆရာဝန်တဦးအနေနဲ့ဥဆောင်ကျူးပန်းဆောင်ရွက်နေတဲ့ဒေါက်တာဆာဆာဟာအခုဆိုရင်ပြည်ပကနေပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကုလသမဂ္ဂကိုယ်စားလှယ်အဖြစ်ဆောင်ရွက်မယ်အခြေအနေကိုတော့မတ်အင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကျောင်းစုလွတ်တော်ကုစားပြုကော်မတီကနေပြီးတော့ဒီကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ပေါ့နော်ခန့်အပ်လိုက်တဲ့အခါမှာဆရာအခုစပြီးတော့လှုပ်ဆောင်ရမယ့်အခြေအနေတွေကိုပြောပြပါအောင်ရှင
်ပထမဆုံးကတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူလူထုကဒီနွေပါလာစီရဲ့2020ရွေးကောက်ပွဲမှာကျေလောက်စွာနဲ့ဒီမိုကရေစီစာစီစာနှုန်းနဲ့ညီတဲ့သူတို့အတွက်ကုစားပြုမဲ့ကုစားလှယ်တွေကိုရွေးထားပြတာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီရွေးကောင်းခါ democratically elected by the people of Myanmar for the people of Myanmar သူတို့ကိုကျွန်တော်ကအဆွဲကိုကြိုးစားပြီးတော့နိုင်ငံတကာနဲ့ကုလသမဂ္ဂကမှအထူးတစ်ဖြစ်ကျွန်တော်ကကိုစားပြုသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ကဒီလူထုကြီး54တာရှိတဲ့လူထုကဒီကိုစလဲ400ကျော်ကိုအယုံကြည်ဆီးပြီးတော့သူတို့ရဲ့ကိုစားကိုရတည်ဖို့ရအတွက်ရွေးကောင်းတည်မြှောက်ထားတာဖြစ်ပါတယ်။ဒါကိုကျွန်တော်အနေနဲ့ကနော်တခြားနိုင်ငံမှာရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေဥပမာအမေရိကန်နိုင်ငံမှာရှိတဲ့ law maker တွေလွှတ်တော်ကိုယ်စားလှယ်တွေပေါ့နော်အထက်လွှတ်တော် senator တွေပဲဖြစ်ဖြစ် congressman တွေပဲဖြစ်ဖြစ်ကျွန်တော်ကတော့ door to door သွားပြီးတော့သူတို့နဲ့ပြောသွားမှာဖြစ်ပါတယ်။ခင်ဗျားတို့မိဖက်တွေဖြစ်တဲ့ဒီမြန်မာပြည်မှာရွေးကောင်းတည်မြှောက်ခါထားတဲ့မြန်မာပြည်သူလူထုကြီးကရွေးကောက်တည်မြှောက်ခံထားတဲ့ကိုယ်စားလှယ်တွေကိုဒီဖက်အမေရိကန်နိုင်ငံမှာရွေးကောက်တည်မြှောက်ထားတဲ့ဒီမိုကရေစီစနစ်နဲ့ရွေးကောက်တည်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့အတူအလုပ်လုပ်ပါသူတို့ကိုအတိအမှတ်ပြုပါဆိုတာကျွန်တော်တို့ကတောင်းဆိုသွားမှာဖြစ်ပါတယ်ထို့နည်းတူပဲကျွန်တော်ဒီအင်္ဂလန်နိုင်ငံရဲ့လွှတ်တော်အမတွေလည်းကျွန်တော်ပြောထားပါပြီနော်လွှတ်တော်ဥက္ကဋ္ဌနဲ့လည်းကျွန်တော်စကားပြောပြီးဖြစ်ပါတယ်ဆိုတော့ကျွန်တော်ဟာအဲ့လိုနဲ့အတိအမှတ်ပြုချက်ကိုနိုင်ငံတကာမှာကျွန်တော်ဟာကုလကမတစ်စက်နော်ရာယူသွားတော့နော်ပထမအချက်တော့လုံးသွားဖို့ရှိပါတယ
်တစ်ဖက်မှာလည်းကုလသမဂ္ဂမှာကဟိုမြန်မာနိုင်ငံဆိုင်ရာတန်မတ်တန်ကိုယ်စားလှယ်တွေရှိနေတဲ့ခါကျတော့အခုလိုပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဘက်ကလည်းဒီမြန်မာနိုင်ငံဆိုင်ရာအခုလိုဒေါက်တာဆဆာကိုသူတို့ကိုယ်စားလှယ်အနေနဲ့ထားတဲ့ခါကျတော့ကုလသမဂ္ဂကဘလို့အတိအမှတ်ပြုမယ်လို့ထင်လဲရှင
်ဒါတော့သူတို့အတိအမှတ်ပြုတယ်ဖြစ်စေမပြုတယ်ဖြစ်စေကျွန်တော်ကတော့မြန်မာပြည်သူလူထုအတိအမှတ်ပြုတယ်ဒါတော့ပဲကျွန်တော်လို့ရှင်းတယ်မြန်မာပြည်သူလူထုကအတိအမှတ်ပြုပြီဆိုတော့ကြာတော့ကိစ္စမရှိပါဘူးဒါတော့ကျွန်တော်ဟာနဲ့ကျွန်တော်သွားမဲ့နေလာနေအမြဲရှိတယ်နေပြော်တွေဆွဲပြီးပြီ strategy တွေဆွဲပြီးပြီကျွန်တော်တဲဆိုင်ရာကုလသမဂ္ဂလူစည်းနေတယ်လည်းအမြဲစကားပြောပြီးပြီကျွန်တော်ကတော့ Toyota ကိုနဲ့မလုပ်ပါဘူးဒါကြောင့်မလို့ကျွန်တော်ကမြန်မာပြည်ရဲ့ပြည်သူလူထုကကျွန်တော်ကိုသူတို့ရဲ့ကိုယ်စားလှယ်အဖြစ်နဲ့အတိအမှတ်ပြုထားသလိုသူတို့ရွေးကောက်တည်မြှောက်ထားတဲ့လွှတ်တော်အမတ်ပြည်ထောင်စုလွှတ်တော်အမတ်400ကျော်ကနော်အတိအမှတ်ပြုပြီဆိုတော့ကျွန်တော်မှလိုလောက်ပါပဲ
ကုလသမဂ္ဂဘက်ကဒီမြန်မာစစ်ကောင်စီခုဖြစ်လာတာပေါ့နော်သူတို့အာဏာသိမ်းပြီးခွဲလိုက်တော့သူတို့ခေါ်ကြတော့ဒီမြန်မာစစ်အုပ်ချုပ်ရေးကောင်စီပေါ့နော်အဲ့ဒီစစ်ကောင်စီကိုဒီကုလသမဂ္ဂတို့နိုင်ငံတကာတို့ဘက်ကအတိအမှတ်ပြုသလားမပြုသလားဆိုတဲ့အခြေအနေရောဘယ်လိုများလဲရှင်
ဒါကတော့ကဘာကကျေလောက်ဆိုတာပြောပြီလေကဘာမှာဒီမိုကရေစီနိုင်ငံတခုလောက်ကဒီစစ်ကောင်စီကိုအတိမပြုတယ်ဆိုတာတခုမှဘယ်နိုင်ငံမှမရှိပါဘူးအတိမမပြုလို့အရှိလို့ဒါခပိစမှုတွေကလည်းစစ်ကောင်စီအဖွဲ့ဝင်တွေကလုံးနေတာဖြစ်ပါတယ်ဒါကြောင့်မလို့ဘယ်နိုင်ငံဘယ်ဆိုရမှာနောက်ဆုံးပြောရင်တော့တရုတ်နိုင်ငံတောင်မှသူတို့ပြောပြီလေဒါဒီမနက်ဒီလိုမျိုးကိုကျွန်တော်ဟာမြင်စီတာမဟုတ်ဘူးဆိုပြီးတော့တရုတ်တောင်မှနော်ပစဖွက်လာပြောလာပြီလေပြောချင်တာကတော့ဟိုတို့ကတိတ်မပြောတဲ့အင်းချီပေါ်တော့ကဆိုတော့အခုကတော့နော်စီကောင်စီကအဖွဲ့တွေလည်းနားလည်းတိပြလို့ထင်တယ်ဆိုတော့ဒီလိုနဲ့တွေးထွေးချင်းနေပါလေအဆိုးဆိုးဝါးဝါးမဖြစ်ခင်မှာစီကောင်စီတွေကလည်းပြန်လဲတုတ်တာပြီးတော့ပြန်လဲစစ်စားတင်တယ်သူတို့ကအမားကြီးကိုမှားခဲ့ပြီအခုဆိုတော့လူထုကအိမ်မှာမရှိတော့လူထုကလာပေါ်မှာရောက်နေပြီဆိုတော့ဒါဟာတကယ်အန္တရာယ်လည်းများသလိုပြည်သူလူထုအတွက်လည်းအန္တရာယ်များသလိုနိုင်ငံဝတ်ထားတွေအတွက်လည်းအန္တရာယ်အကြီးကြီးကျယ်ကျယ်ရှိနေသလိုအလို့စစ်ကောင်စီတွေအတွက်လည်းတမိုက်ကဒါနော်သူတို့ကိုဘယ်လိုလဲအရေးယူပြီးအများကြီး နောက်ဆက်တွဲကအများကြီးဖြစ်လာတော့မှမြန်မာနိုင်ငံတာယုတ်ရီအကုန်လုံးကိုလည်းကျွန်တော်မေ့တရားခံမှာဖြစ်ပါတယ်မြန်မာနိုင်ငံတာယုတ်လို့ပြောတဲ့အခါမှာနိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံတာယုတ်အကုန်လုံးဒီပြည်သူလူထုဘက်မှာရပ်တင်ပါနော်ဒီ54%ပြည်သူလူထုမှာရပ်တင်ပါ CDM movement ကိုတာယုတ်တိုင်းမှာလုပ်ပါဒါတော့ခင်ဗျားတို့ CDF movement ကိုလို့လို့ဘာမှဆူဆူစရာမရှိပါဘူးသူတို့ကိုတော်ချွတ်တော့သူရဲ့ကောင်ဘွဲတွေပေးတင်တယ်လေအဲ့တော့ဒီလောက်အထိတာတိစီစီနဲ့နိုင်ငံရဲ့အနာဂတ်ကိုကြည့်ပြီးတော့လူတဦးတယောက်ရဲ့ဟိုဘက်ကလူတစုရဲ့အနာဂတ်နဲ့နိုင်ငံသူနိုင်ငံသားဒီအနာဂတ်ကိုကြည့်ပြီးတော့လုံးသွားတယ်ဆိုတာကျွန်တော်တို့ခရလည်းနော် common sense ရှိပါတယ်ဒီဒီမိုကရေစီဆိုရတက်လာတဲ့အချိန်ချရည်တော့သူတို့ကိုပဲကျွန်တော်ဒီမိုကရေစီစနစ်ကိုလုံချင်သူတို့ကိုပဲဥစားပေးပြီးတော့ဆက်လက်လုပ်ကားမှာပေါ့ဒါမှမဟုတ်ပဲနဲ့အခုကကျွန်တော်တို့ဒီလူထုကရွေးကောက်တည်မြှောက်ထားတဲ့ကိုယ်စလဲသူရဲ့အတာကိုတိတူရှုပြီးတော့လက်နဲ့ကိုအားကိုပြီးတော့အာနာသိထားတဲ့အမိအာနာကိုပဲနာခံနေတဲ့ရွေးကတော့သူတို့အတွက်လည်းမကောင်းသလိုသူတို့ကလေးတွေအတွက်လည်းမကောင်းပါဘူးသူတို့အနာကအတွက်လည်းမကောင်းပါဘူ
းဒီနေရာမှာအခုဒီကုလသမဂ္ဂမှာဆိုလို့ရှိရင်ပေါ့နော်မြမအရေးနဲ့ပတ်သက်ပြီးတော့သူတို့အရေးပေါ်စည်းဝေးတွေတော့တစ်ပြေးနဲ့ကျင်းပလာတယ်ဂျနီဗာကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာလည်းမြမနဲ့ပတ်သက်ပြီးအရေးပေါ်စည်းဝေးတွေမကြာခဏလုပ်တယ်အခုဒီနယူးယောက်ကကုလသမဂ္ဂဌာနချုပ်မှာဆိုရင်လည်းတောက်ကြနေမှာသူတို့ informal meeting ပေါ့နော်မြမအရေးနဲ့ပတ်သက်ပြီးသူတို့တကပိတ်စည်းဝေးတွေလုပ်ဖို့ရှိတယ်အခုပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကနေပြီးတော့အခုဒေါက်တာဆဆောကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်ပြီးဆိုတဲ့အခါကျတော့အဲ့လိုမျိုးမြမအရေးနဲ့ပတ်သက်လို့ပြောရဆိုရမယ်ဆိုလို့ရှိရင်ရောဘလို့အနေထားမျိုးဖြစ်လာမယ်ရှင်ဒါကဒီလိုအနေထားမှာဒေါက်တာဆဆာတို့ဘလို့လှုပ်ရှားမှုရှိလဲ
ဒါကတော့ကျွန်တော်ကတော့ဆီရှိလိုက်ပဲလေကျွန်တော်ကတော့မြန်မာပြည်ကိုလူထုကိုကျွန်တော်ကကိုစားပြုလဲလူထုကိုစကျွန်တော်ကဆီအကောင့်ဆီကိုစလဲမဟုတ်ပါဘူးဆိုတော့သူတို့ဟာလဲသူတို့ဟာနဲ့သူတို့ဆီကောင့်ဆီကိုစလဲဖြည့်တော့ပြော့ပေါ့နော်ကျွန်တော်ဖက်ကလည်းကျွန်တော်ကလူထုကိုစလဲပဲကျွန်တော်ကတော့ဒီလူထုကရွေးကောက်တည်မြှောက်ထားတဲ့လွှတ်တော်ကိုစလဲ400ကျော်ရဲ့ကိုစလဲပဲသူတို့ပဲကိုစားပြုမယ်ကျွန်တော်မှာ people's meeting ရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီsecurity council တော့လကောင်လူခွေးရေးကောင်စီတော့လကောင်သူတို့မှာကျွန်တော်ချစ်ချစ်စီပီတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာလူခွေးရေးreporter Thomas Andruno နဲ့လည်းကျွန်တော်နော်ဒီဖက်ကအများကြီးဆွေးနွေးစရာရှိပါတယ်ဆိုတော့ကျွန်တော်အနေနဲ့ဘာမှမစွေပါဘူးကျွန်တော်ကတိမှပြုပြတာပါဒါကြောင့်မလို့ကျွန်တော်က formal meeting မှာတကယ်မီဒီယာဥက္ကဋ္ဌလုံးမဲ့တဘာပတိလုံးမဲ့သူတွေကလောလောဆယ်ဆယ်ပြည်ထောင်စုဆိုရလေသူတို့ဘက်ကလူရွေးကောင်စီမှာပြောတဘာပတိလုံးမဲ့နောက်လာဆိုတော့အမေရိကပေါ့ဆိုတော့တဘာပတိကနေပြီးတော့ကျွန်တော်ကစကားပြောခွင့်ပေးရတော့ကျွန်တော်ပြောမယ်လေ
အဲ့တော့ဆိုရင်ဒေါက်တာဆဆာရှင်းပြသွားတဲ့ပုံရဆိုရင်အမေရိကန်တို့ EU နောက်ဂျပန်ပေါ့နော်ပါတဲ့အဲ့ဒီနိုင်ငံဒီအနောက်နိုင်ငံအများစုကအတိမတ်ပြုတ်မယ်ဒေါက်တာဆဆာတို့ကိုမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်တွေဖြစ်အတိမတ်ပြုတ်လာမယ်အနေထားရှိလာနိုင်မှာရှင်
ဒါတော့တေချာတယ်လေမပြုတ်လို့မမြင်ဘူးလေသူတို့ကမပြုတ်ရတော့ဒီမိုကရေစီကိုအတိမတ်မပြုတ်တာပဲလေသူတို့ကဖဲရတော့ကျွန်တော်တော့အများကြီးပြောချင်မလို့မနေ့ကကျွန်တော်တို့လွှတ်တော်ဥက္ကဋ္ဌတွေနဲ့ကျွန်တော်စကားပြောတယ်နောက်ပြီးချာလွှတ်တော်ဥက္ကဋ္ဌတချို့နဲ့ပေါ့နော်ပြီးတော့ကျွန်တော်လွှတ်တော်ကလည်းပြောတယ်အကိုလို့ကုလသမဂ္ဂလူကြီးတချို့နဲ့လည်းကျွန်တော်ပြောပြီးပြီနော်သူတို့ကတော့နားလည်တယ်အကိုလို့ကျွန်တော်ကဘာလို့နေတယ်လဲဒါကျွန်တော်တစ်ခွန်းတစ်ခွန်းပြောတော့နဲ့သူတို့အတိအနားလည်ပြီကျွန်တော်တို့ကအတိမတ်မပြုတ်တာကတော့ဒီမိုကရေစီကိုအတိမတ်မပြုတ်တာပဲဒါဆစ်ဆီလေးပဲဒါပဲကျွန်တော်တို့ကဆီလေးပြောလိုက်ပ
ါအခုလိုပြောမြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြပေးတဲ့အတွက်ဒေါက်တာဆဆာကိုကျေးဇူးအများကြီးတင်ပါတယ်ရှင်